မြန်မာနိုင်ငံလူခွေဆရာကုလသမဂ္ဂအထူးကိုယ်စားလှယ်ဟာသူ့ရဲ့တာဝန်တက်တမ်းမကုံဆုံးခင်နောက်ဆုံးအကြိမ်ဖြစ်နေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထိုင်းနိုင်ငံတွေကိုဒီသတင်းဘက်ကနေစလို့သတင်းတပတ်ကြားသွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံကိုဝင်ရောက်ခွေဆက်လက်ညှင်းပယ်ခံထားရတဲ့အတွက်အိန္ဒိယနိုင်ငံတွေကိုမနေ့ဖြန် January 15ရက်နေ့ကနေ23ရက်နေ့ထိသွားရောက်ပြီးတော့အချက်အလက်စုဆောင်းမှုတွေနဲ့တက်ဆိုင်သူတွေကိုတွေ့ဆုံမှာဖြစ်ကြောင်းကုလသမဂ္ဂကဒီကနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။လူခွေအထူးကိုယ်စားလှယ်ရဲ့တင်ပြချက်တွေဟာတစ်ဖက်သက်ဆံပြီးမျှတမှုမရှိဘူးဆိုပြီးမြန်မာအနာပိုင်တွေကပြည်ဝင်ခွင့်ပေးဖို့ညှင်းဆန်ထားတာလည်းဖြစ်ပါတယ်။မြန်မာအစိုးရကဝင်ခွင့်မပေးပေမဲ့လည်းနိုင်ငံတကာအတိုင်းအဝိုင်းအတွက်သတင်းချက်လက်တွေကိုပြည့်ပြည့်စုံစုံနဲ့ဗက်လိုက်မှုမရှိဘဲတင်ပြနိုင်မှုတက်နိုင်သလောက်ဆက်ပြီးတော့စ조사သွားမှာဖြစ်ကြောင်းလူခွေအထူးကိုယ်စားလှယ်ရန်ဟီလီကသူ့ထုတ်ပြန်ချက်မှာပြောဆိုထားတာပါ။သူ့တာဝန်တက်တန်းကုံဆုံးပြီးနောက်ဆုံးခီးစဉ်ဖြစ်နေသွားမဲ့အချိန်ဟာမြန်မာနိုင်ငံလူခွေအတွက်အရေးကြီးတဲ့အချိန်ခါလဲဖြစ်နေပြီးတော့အခြေအနေတွေတိုးတက်အောင်တအားသမျှဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောခဲ့ပါတယ်။ခီးစဉ်အဆုံးသတ်ဖြစ်နေရှေ့သတင်းပတ်ကြော်သားပရင်းနေကြရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့တော်မှာသတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ပါလိမ့်ရှင်။